အီရန်နိုင်ငံရဲ့အကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Yinnanda တို့လုပ်ငန်းကြီးကိုပြစ်မှတ်ထားပြီးတော့ Trump အစိုးရကအီရန်ပေါ်မှာတိုက်ခတ်တိုက်ဆုံမှုတွေကိုချမှတ်လိုက်ပါတယ်။ပါရှန်ပင်လယ်ကွင့် Yinnanda တို့လုပ်ငန်းကြီး PGPIC နဲ့သူ့ရဲ့လက်အောက်ခံလုပ်ငန်း39ခုကိုအမေရိကန်တနအေးဌာနကတိုက်ခတ်မှုအတိတ်တောက်ကြနေမှာချမှတ်လိုက်ပါတယ်။အီရန်နိုင်ငံရဲ့တလက်ပြင်းမဆိုင်တဲ့ Nuclear စီစဉ်တွေကိုတာဝန်ယူတဲ့အီရန်စစ်တပ်တစ်စုံတစ်ပိုင်းဖြစ်တဲ့အီရန်နိုင်ငံရဲ့တော်လှန်ရေးအင်စားတပ်ဖွဲ့ IRGC ကိုPGPIC ကုမ္ပဏီကဒေါ်လာဘီလီယံနဲ့ချီပြီးထောက်ပံ့ပေးနေတာကြောင့်အခုလိုတန်ခတ်မှုအစ်ချမှတ်ရတဲ့ကြောင့်အမေရိကန်ကပြောပါတယ် IRGC ကိုအကြမ်းဖက်ပွားသည့်အဖြစ်အမေရိကန်ကပြီးခဲ့တဲ့လတုန်းကသတ်မှတ်ခဲ့ပြီးတော့ဒါဟာနိုင်ငံသားအစိုးရရဲ့တစိုက်တစ်ပိုင်းပေါ်မှာအကြမ်းဖက်ဝါသည့်အဖြစ်သတ်မှတ်တာတော့ပထမဆုံးချင်းဖြစ်ပါတယ်ဒီလိုသတ်မှတ်လိုက်တာကြောင့်လည်း IRGC အပေါ်မှာပြစ်စီထောက်ပံ့နေတဲ့ဖေးကုမ္ပဏီကိုမဆိုအမေရိကန်ကတန်ခတ်ပေးဆုံးမှုချမှတ်ခွင့်ရသွားတာဖြစ်ပါတယ် IRGC အတွက်ဘန်ဒါရီအသက်တွေထောက်ပံ့ပေးနေတဲ့ဂျီနန်ဒါရုကုမ္ပဏီကဂျီနန်ဒါရုကဏ္ဍကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေအပြင်တခြားလုပ်ငန်းတွေကိုလည်းဆက်တက်ပြီးတော့အရေးယူသွားမယ်အကြောင်းဒီတခက်ပိတ်ဆို့မှုတက္ကသတိပေးလိုက်တာပဲလို့တောက်ချာနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဘန်ဒါရီဝန်ကြီးစတီဗင်မနူချန်ကပြောဆိုသွားပါတယ်